အင်ဒိုနီးရှားရေပိုင်တဲ့ထဲကကျွန်းနေပေါ်မှာတောင်တင်နေတဲ့နိုင်ငံသားသားရွှေပြောက်အလုပ်သမားတွေကမြန်မာနိုင်ငံသားတွေအတွက်အစိုးရကအကူအညီပေးဖို့စီစဉ်နေပါတယ်လို့မြန်မာအစိုးရတာဝန်ရှိသူတဦးကပြောပါတယ်။ကြေးကျွန်းလို့စေခန်းခံရသူတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲဒီမြန်မာနိုင်ငံသားတွေအပါအဝင်ထိုင်းပင်လယ်စာကုမ္ပဏီတွေကအတ္တမခိုင်စင်မှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခ ngan san ya myan ma a lut tama tan ya shi ga pyo ba de a tei sait ko do mat su mon ga tin pya tha ba de shin
ho ba de indonesia chwe ni paw ma nit de ne chi bi do chee chon ta phwe khain si khan ya tu de thai nga ban sat le de ma a lut lut ga yin ne a khu naw song taung tin ni tu myan ma ngan da de a twae a ku ni pe ma phit de a chaung thai nang ngan bangkok myo myan ma tan yong ga thai nang ngan san ya myan ma lut tama ye ya tan ya shi ga pyo so lai da ba အထူးသဖြင့်ကတော့ထိုင်းနိုင်ငံရဲ့ပင်လယ်ဆောင်လုပ်ငန်းတွေအတွက်အတရားဓမ္မစေခိုင်းခံခဲ့ရတဲ့ဆိုတဲ့မြန်မာနိုင်ငံသားတွေနဲ့တွဲဆုံမေးမြန်းချက်တွေပါဝင်တဲ့ AP သတင်းဌာနရဲ့စုံစမ်းဖော်ပြချက်ထွက်ပေါ်ခဲ့ပြီးတဲ့နောက်မှာမြန်မာအာဏာပိုင်တွေဘက်ကတုံ့ပြန်ဆောင်ရွက်လာတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့တောက်ကြနေ့မှာတော့အင်ဒိုနီးရှားနိုင်ငံမှာတောင်းတင်နေတဲ့အလုသမားတွေကထိုင်းနိုင်ငံသား22ယောက်ကိုနေရရင်းပြန်ခေါ်လာနိုင်ခဲ့တာပါထိုင်းနိုင်ငံဆိုင်ရာမြန်မာအလုသမားတန်ရာရှိဦးသိန်းနိုင်ကတော့အလားတူမြန်မာနိုင်ငံသားတွေအတွက်ကူညီဖို့စတင်ဆောင်ရွက်နေပြီလို့ VOA ကိုပြောပါတယ
်ကျွန်တော်ကလည်းနေပြည်တော်ကလည်းအဲ့ဒါကိုတို့ကျွန်တော်ထိုင်းမှာတော့အဲ့လိုဆောင်ရွက်နေရရှိတယ်အဲဒီချိန်မှာကျွန်တော်ကလည်းမြန်မာခုနကရေလုံသားလည်းအဲ့ဘက်ရောက်နေတာလည်းကျွန်တော်ကသတင်းနာဖတ်လိုက်တာကျွန်တော်တို့အင်ဒိုနီးရှားဘက်မှာတော့ဖြစ်နေတယ်လို့ကြံကြားတာပါနော်မီးမီမရှိရဆိုတာလည်းခက်ခဲနဲ့ confirm ဖြစ်တော့လေအဲကျွန်တော်တို့ကအဲ့လို confirm လုပ်နေပါလေဆိုတော့ကျွန်တော်ကအဲ့လိုအဲ့လိုမီးတာပြောတာတင်ကြတာလေအဲ့ဒီတည်းကျွန်တော်ကအချိန်မှတော့တခဲရလို့အဲ့လိုကင်းနေတယ်ကျွန်တော်ကလည်းဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့စတင်ရတယ်အပြီးထားပြီးပြောပါမယ
်အင်ဒိုနီးရှားနိုင်ငံကကျွန်းနေပေါ်မှာအကြောင်းအမျိုးမျိုးနဲ့တောင်းတနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားသားရွှေပြောင်းအလုသမား4000လောက်ရှိမယ်လို့ခန့်မှန်းထားကြောင်းလည်းနိုင်ငံတကာရွှေပြောင်းအလုသမားအရေးဆောင်ရွက်နေတဲ့ IOM ကတောက်ကြနေတော့ကပဲပြောဆိုထားပါတယ်ဒီအထဲမှာတချို့ဟာနှစ်ပေါင်းများစွာကျေးကျုံလို့စေခိုင်းခံထားရသူတွေပါဝင်တယ်လို့တချို့ကတော့နိုင်ငံသားကငါးဖမ်းသိမ်းမော်တွေအင်ဒိုနီးရှားရေပိုင်နဲ့မှာဖမ်းဆီးခွင့်မပြုဖို့လွန်ခဲ့တဲ့9လကမှာအင်ဒိုနီးရှားနိုင်ငံကဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်အလုပ်ရှင်တွေကငါးဖမ်းသိမ်းမော်သားတွေကိုကျိုးနေပေါ်မှာစွန့်ပစ်ခံခဲ့ရသူတွေဖြစ်တယ်လို့လည်း IOM ကပြောပါတယ်ဒီလို AP သတင်းဌာနရဲ့ဖော်ထုတ်ချက်ပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းဝန်ကြီးချုပ်ကလည်းလူမောင်ခိုလုပ်ငန်းတွေကိုနှိမ်နှင်းဖို့ကတိပြုခဲ့တာပါထိုင်းနိုင်ငံဆိုင်ရာမြန်မာအလုသမားတန်ရာရှိဦးသိန်းနိုင်ကတော့အလုသမားခွင့်ရအချိုးဖောက်ခံရဆုံးနဲ့လူကုန်ကူးမှုတွေအဖြစ်များတဲ့ငါးဖမ်းလုပ်ငန်းတွေကရေလုံသားတွေအတွက်ထိုင်းမြန်မာနှစ်နိုင်ငံအစိုးရပူးပေါင်းပြီးလဲရေလုံသားတွေတရားဝင်အလုပ်လုပ်ကင်ခွင့်လက်မှတ်ထုတ်ပေးဖို့စီစဉ်နေတယ်လို့ပြောပါတယ်
ကျွန်တော်ကနောက်ကျရေလုံသားတွေနှစ်ပတ်တည်းရှင်တယ်သူတို့ဥပဒေရွှတ်တော်မှာသူတို့အဲတင်ပြပြီးအတူတူလို့ပြောတယ်အဲကျွန်တော်စီတို့တရားဝင်တော်မလားဒီအခုကျွန်တော်ဧပြီလ10ရက်နေ့ကနေစပြီးမှဂျွန်30ရက်နေ့ထိအဲရေလုံသားတွေကိုလည်းပဲဘက်ကရိုက်ပြီးတဲ့ဟာရိုင်နေတဲ့ခွင့်ရိုင်လူတဲ့ခွင့်တို့တရားဝင်လုပ်တော်မှာဖြစ်ပါတယ်အဲ့ဒါလေးတွေလည်းကျွန်တော်ကပေါ်ဆောင်ရလက်ရှိပါတယ်အခုမှပါပဲဖြစ်ဖြစ်ရေပေါ်မှာဖြစ်အလုပ်သမားတွေကိုတော့ဟောပါဘောနော်ရှုကောင်းလို့သမားတွေကတရားဝင် MOU နဲ့လာစီခြင်းနဲ့အဲ့မှလည်းကျွန်တော်ကစည်ရင်းစရားနဲ့မှတ်တမ်းမှတ်ရာနဲ့ကျွန်တော်ကလေအဲဘယ်အခြေအနေလာတာလဲအဲလောကလာတာအမြင်မရဘူးလားအဲ့ဒါကြောင့်ကျွန်တော်ကဟိုဘလူးဆက်တွေ့ရပါကြတော့ကျွန်တော်တို့မှလည်းပတ်တန်းရှိတော့ဒီကူဆောင်ရတယ်ကောင်းတယ်အဲ့ဒါကြောင့်ကျွန်တော်တို့ကသက်စင်ရထိုင်းနိုင်ငံအစိုးရကိုကျွန်တော်ကတရားဝင်ဆွေးနွေးလို့လည်းကောင်းတယ်တင်ပြလို့လည်းကောင်းပါတယ
်မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားသားရွှေပြောင်းအလုပ်သမားတွေအပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ထိုင်းနိုင်ငံရဲ့ပင်လယ်ဆောင်လုပ်ငန်းနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းအထူးစိုးရိမ်နေအကြောင်းနဲ့အလုပ်သမားတွေကိုအကာအကွယ်ပေးဖို့ကိုလည်းထိုင်းဆိုရကိုတောင်းဆိုခဲ့တာပါထိုင်းဆိုရတာဝန်ရှိတဲ့သူတွေကတော့အလုပ်သမားတွေအခွင့်အရေးဆိုးဆိုးဝါးဝါချိုးဖောက်နေတယ်လို့မကြာခဏဝေဖန်ခံနေရတဲ့ထိုင်းနိုင်ငံငါးဖမ်းလုပ်ငန်းကဆက်လီဒီမှာစောင့်ကြည့်စစ်ဆေးနိုင်အောင်လို့ GPS နဲ့အပါအဝင်ခင်မီဆက်သွယ်မှုတွေတက်ဆင်သွားမယ်လို့လည်းပြောဆိုထားပါတယ်ရှင်